F Major 7 Podcast Episode 4မိတ်ဆွေတို့ F Major 7 Podcast မှာကျွန်တော်မာကယူရီကနေကြိုးစုံနှုတ်ဆက်လိုက်ပါတယ်ဒီတစ်ပတ် Podcast မှာတော့အရင်ပိုင်းကပြောလက်စား Blues အကြောင်းလေးတွေလူမဲတွေရဲ့အကြောင်းတွေကိုဆက်အောင်မှာဖြစ်ပါတယ်ကဘာပေါ်မှာလူမျိုးရေးခွဲခြားခံရတာညှဉ်းပန်းနှိပ်စက်ပြီးတော့အသက်ခံရတွေနဲ့ပတ်သက်ပြီးတော့လူတော်များများသိကြတဲ့လူမျိုးစုနှစ်ခုရှိပါတယ်။အဲ့ဒါတွေကတော့ဂျူးလူမျိုးတွေနဲ့လူမဲတွေပါပဲ။ဂျူးတွေလို့လူသိချင်ကြတက်ဖြတ်မှုတွေမခံရပေမဲ့အမေရိကန်ပြည်တော်စုရဲ့လို့ဖြစ်မလာရင်လည်းလူမဲတွေကအမေရိကတိုက်တစ်ခုလုံးရဲ့နေရာအတော်များများကိုအခိုင်းအစေတွေအနေနဲ့ရောက်ရှိနေခဲ့ပြီးဖြစ်ပါတယ်။ဂျုံစနစ်ကနေလွတ်မြောက်သွားခဲ့တာကတော့မိဆွေတို့သိကြတဲ့အေဘရာဟမ်လင်ကွန်လက်ထက်ရောက်မှပဲဖြစ်ပါတယ်။သူ့လက်ထက်မှာဂျုံစနစ်ပပျောက်သွားပေမဲ့လူမဲတွေကလူမျိုးရဲ့နေရာတွေကိုသွားခွင့်မရှိဘူးမဲပေးခွင့်လည်းမရဘူးလူမဲတွေအတွက်တီးတန့်စားတင်ကြောင်းတီးတန့်ဖျားရှိဖို့ကြောင်းတီးတန့်စားတော့ဆိုင်တဲ့ club စသဖြင့်ခွဲခြားထားတာပါမာကယူရီအရှေ့ပိုင်းမှာပြောခဲ့တဲ့လိုမျိုး jazz တွေ blues တွေဟာအဲ့ဒီလို club တွေကနေတိုးတက်လာခဲ့ပါတယ recording တွေပေါ်လာကြတော့ဟာဘလူးသမားတွေအတွက်အင်မတန်ခက်ခဲခဲ့ပါတယ်။တပြားတိုက်တွေကလူမဲတွေဘလောက်ကောင်းကောင်းလူဖြူတွေရဲ့တခြင်းတွေကိုပဲထုတ်ပေးညင်ကြတာပါ။အဲဒီတော့လူမဲတွေကသူတို့ရဲ့လက်ရာတွေကိုတည်တံ့ထုတ်ဖို့အတွက် independent labels လို့ညီပေးထားတဲ့ company တစ်ခုထောင်လိုက်ကြတယ်။အဲဒီကထွက်လာတဲ့လက်ရာတွေကို race record လို့ခေါ်ကြပါတယ်။အဲ့လိုက်ရတွေကနေပဲကဘာကျော်ခဲ့တဲ့ Louis Armstrong, B.B. King, Bessie Smith, Robert Johnson နဲ့ Sonny Boy William အစရှိတဲ့ဂီတပညာရှင်တွေပေါ်ပေါက်လာခဲ့ကြပါတယ်။ African American ရဲ့ယဉ်ကျေးမှုတစ်ခုအနေနဲ့လည်းကျန်ခဲ့ပါတယ်။ Look for the bare necessities, simple bare necessities. Forget about your worries and your strife.
လူဖြူတွေထဲမှာလည်း blues guitar နဲ့ကဘာကျော်နေစေဖြစ်တဲ့ Stevie Ray Vaughan တို့လို guitar guru တွေကနေစပြီးတော့ Joe Bonamassa တို့လို John Mayer တို့လို မျိုး modern music တွေကိုတွေးနိုင်ပါသေးတယ်။ Mr. B.B. King. 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 Mr.လေရလိုက်စားကြတဲ့ generation တွေကိုလည်းကဘာမှာရောမြမပြီမှာပါအစဉ်ဆက်တွေ့နေရသေးပါပဲဆိုရစီယန်ရဲ့စီးနေဝါဆိုရင်ကျွန်တော်အင်မတန်သဘောကျရတဲ့ blues ချင်းတစ်ခုဖြစ်ပါတယ်သားရောင်ခွဲခြားမှုတွေလူလူချင်းခွဲခြားမှုတွေဖြစ်မလာခင်တည်းကဂီတဆိုတာရှိနေခဲ့မယ်ဆိုတာအငင်းပွားလို့မရတဲ့အချက်တစ်ခုပါပဲရှင်းအောင်သူရိသနာပညာရှင်တွေကလူသမိုင်းမှာအစောဆုံးဖြစ်တဲ့လွန်ခဲ့တဲ့နှစ်ပေါင်း 9,000 လောက်ကတရိတ်ဆန်အယိုးနဲ့လောက်ထားတဲ့ဒုတိယောင်ဆလိုဗီးနီးယားမှာရှာဖွေတွေ့ရှိခဲ့ပြီးပါပြီယူဂိုစလာဗီးယားနိုင်ငံထဲမှာပေါ့ဒီတော့ကြောက်ဖြစ်ကလေးကသူ့ယဉ်ကျေးမှုနဲ့သူဂီတရှိခဲ့တယ်လို့ဆိုရမှာပေါ့ဂူရီထဲမှာတက်တုံးနေခောက်တဲ့လူကခောက်ဘုံတီးရဲ့လူကတီးအယိုးတွေမှုတ်တဲ့သူကမဟုတ်ဘူးဝါဝါអော်တဲ့သူတွေကလည်းអော်ပေါ့ဒီလိုစခဲ့တယ်လို့မာကယူရီကသုံးသပ်ပါတယ်သူနီးသူဟန်နဲ့ rock ခဲ့ကြတာပေါ့စီးချက်တွေတန်စင်တွေနဲ့အဲဒီ melody တွေကနေရာတစ်နေရာနဲ့တစ်နေရာနယ်မြေတစ်ခုနဲ့တစ်ခုကဘာကြီးရဲ့အရှိချမ်းနဲ့အနောက်ချမ်းစသဖြင့်နေရာလိုက်ဂီတတွေကလည်းကွဲပြားကြတာပါပဲကံစိတ်ဥရုအဟာရ၄မျိုးကွဲရင်ကွဲသလောက်ကံစားသက်ဝင်မှုတွေမတူကြပါဘဲတစ်နေရာက music ကိုတခြားတစ်နေရာလူတွေကခံစားနိုင်ကြတာကိုတော့တွေ့ရပါတယ်
Oh, yeah, yo! Oh, yeah, yo!
အခုနားထောင်လိုက်ရတာ African ရဲ့ music ပါ blues music မှာ African rhythms တွေပေါင်းစပ်ပါဝင်နေတော့သတိရကြမယ်လို့ထင်ပါတယ်အဲ့ဒီကလူမဲတွေမှာ Portuguese Spain တွေနဲ့ European ကုန်သည်တွေကကျုံပြုတ်ဖို့ North America မြောက် America နဲ့ဥရောပတိုင်းပြည်တွေကိုခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်သူတို့နဲ့အတူ African rhythms တွေလည်းပါလာခဲ့ပါတယ်ငါကိုကလေးက Portuguese လူမျိုးတွေရဲ့ guitar တွေငါကိုရှိနေတဲ့ဒေသခံတွေရဲ့ guitar တွေရတဲ့အခြေတည်ပြီးဖြစ်ပါတယ်ဘာချစ်ဖို့ဘရာဇီးရဲ့ရိုးရာဂီတာတွေအဖြစ်ဆမ်ဘာတို့ဘောဆာနိုဗာတို့ဟာနာမည်ကြီးပါတယ်လက်တင်အမေရိကသံတမန်တွေအဖြစ်လည်းလူသိများပါတယ်ငယ်တော့အပါရနာဝေးကြည့်ဦးတဲ့သူတွေဆိုရင်ဘရာဇီးမျူးဇစ်နဲ့စိတ်မြင်မထင်ပါဘူးဘရာဇီးကဘောလုံးနဲ့ပတ်သက်လာရင်လည်းကစားသမားကောင်းတွေအများကြီးပေါ်ထွက်ခဲ့တဲ့အတွက်ကြောင့်မဟုတ်ဘောလုံးလောကနဲ့ဘရာဇီးသချင်းတွေရဲ့ဆက်ဆက်မှုတွေရှိနေတာဖြစ်ပါတယ်ဘောလုံးလောကနဲ့ဆက်ဆက်တဲ့သချင်းတွေရဲ့အကြောင်းလေးတွေကိုလည်းအခွင့်အရေးရရင်ဘောကတ်တင်ဆက်သူများဖြစ်ကြတဲ့ကိုညိုကြီးကိုစနေတို့နဲ့ပေါင်းပြီးဆွေးနွေးကြပါသေးတယ်ဆက်ပြောရရင်ဘရာဇီးဘက်ကဘောဆာနိုဗာတချင်းတွေရတယ်ကမ္ဘာလုံးမှာပြန့်နှံ့နေတာပါပဲမညာတောင်ဘူနီတမညာဂျီအွန်ဂျီအဖဲလစ်ကေရှေဂိုညပြီမှာလဲဘရာဇီးသချင်းဖြစ်တဲ့ Black Orpheus ဆိုတဲ့ဘောဆာနိုဗာသချင်းကိုပြန်လိုချင်တယ်ဆိုတဲ့နာမည်နဲ့ပြန်ဆိုခဲ့ပါသေးတယ်ကိုယ်စားပြုခဲ့ပုံပြင်းလေးကိုကိုကဘယ်မြောက်အမေရိကမှာ USA ရဲ့လို့မဖြစ်ခင်ကိုလိုနီမကျူးကျော်ခင်တော့နေခဲ့တဲ့တိုင်းရင်းသားတွေကို Red Indian တွေလို့လည်းခေါ်ကြပါတယ် Red Indian တွေကလည်းလူမျိုးစုတွေအများကြီးရှိတယ်အဲ့ဒီလူမျိုးစုတွေရဲ့ရိုးရာဂီတာတွေကလည်းလုံးဝ spiritual ဖြစ်တယ်လို့ပြောလို့ရတယ် Mercury အကြိုက်ဆုံးကတော့ flute တန်တွေမမလို့ဆိုပလွေတန်တွေပါပဲရက်ဒီနီယန်ရဲ့ဘိုးဘေးတွေကမြောက်အမေရိကတွေကိုလွန်ခဲ့တဲ့နှစ်1000အထိ3000လောက်အထိကတည်းကပြောင်းရွှေ့လာကြတယ်လို့သူတွေတည်းကယူဆကြပါတယ်။ဘူမိဗေဒပညာရှင်တွေပေါ့။နောက်တော့အဲ့ဒီမျိုးပေါ်ပြင်သစ်တွေအင်္ဂလိပ်တွေစပိန်တွေအာဖရိကန်တွေစသဖြင့်လူမျိုးပေါင်းစုံရောက်လာတဲ့အခါမှာစစ်ပွဲတွေဖြစ်လာခဲ့ပါတယ်။နယ်မြေလူရတာတွေအိန္ဒိယတွေကိုဖိနှိပ်မှုတွေနဲ့နည်းနည်းရဲရဲကဓမြတွေလည်းပေါ်လာခဲ့ပါတယ်။ကောင်းဝါရုပ်ရှင်ဇလန်းနေမှာဆိုရင်အဲ့ဒီကာလရဲ့အခင်းချင်းတွေကိုတွေ့နိုင်ပါတယ်ဒါပေမဲ့သူတို့ရဲ့ဂီတတွေကတော့နာဝင်ညင်ပိုင်းဆိုင်ရာကိုအတော်လေးသွားရတဲ့ music တွေလို့ Mercury ကခံစားမိပါတယ်မိစေတို့လည်းကြိုက်ကြမယ်လို့ထင်ပါတယ်ဒီတစ်ပတ်အတွက်ကတော့ဒီလောက်ပါပဲမိစေများစိတ်ဓာတ်ခံကြည်စွာကျန်းမာကြပါစေလို့ Mercury ကဆုတောင်းမြတ်တာပို့သလိုက်ပါတယ်